ပြောင်စုလွတ်တော်ကနေအတည်ပြုလိုက်တဲ့မြမကြောင့်မြင့်ရတနာဥပဒေချမ်းဟာကြောက်စိမ့်ထွက်ရှိရဲ့ဖာခန်ဒေတာမှာတဘာဝပဝန်းကျင်ထိမ့်သိမ့်မှုအပြင်မြမပြည်မှာကြောက်စိမ့်ဈေးကွက်ကြီးဖြစ်လာစေဖို့ရည်ရွယ်တာဖြစ်တဲ့အကြောင်းအမျိုးသားလွတ်တော်တယန်ဇာတနဲ့တဘာဝပဝန်းကျင်ထိမ့်သိမ့်ရေးကော်မတီဖွဲ့ဝင်ကပြောပါတယ်။ဒေတာကန်တဘာဝပဝန်းကျင်ထိမ့်သိမ့်သူတွေကတော့အရင်ကြောက်မြင့်ဥပဒေကိုတိတိကျကျဖော်ဆောင်အရေးယူတာတွေမရှိခဲ့တဲ့အတွက်ဥပဒေအစ်စ်ပေါ်မှာအများကြီးမျှော်လင့်မထားကြောင်းပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောင်ကိုမိုးစောကတင်ပြထားပါရဲ့ရှင်
။ဟုတ်ကဲ့ပြည်တော်စစ်လွှတ်တော်ကနေအင်တာနက်ကအတည်ပြုလိုက်တဲ့မြမကြောင်းမြတ်ရတနာဥပဒေကြမ်းဟာအကြီးစားကြောင်းမြတ်တူဖော်မှုလုပ်ငန်းတွေကိုပိတ်ပင်တားမြစ်လိုက်ပြီးအလတ်စားနဲ့အသေးစားတူဖော်ထုတ်လုပ်ဖို့ကိုခွင့်ပြုလိုက်တာဖြစ်ပါတယ်။ဒီဥပဒေကြမ်းဟာကချင်ပြည်နယ်ကကြောက်စိမ့်ထွက်ရှိရာဖကန့်ဒေတာရဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်အဓိကရည်ရွယ်တာဖြစ်ကြောင်းဖကန့်ဒေတာရဲ့အမျိုးသားလွှတ်တော်ကိုယ်စားလှည့်ဖြစ်အမျိုးသားလွှတ်တော်ကတယန်ဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီအဖွဲ့ဝင်လည်းဖြစ်တဲ့ဦးခမောင်မြင့်ကအခုလိုပြောပါတယ်
ကျွန်တော်တို့ကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုဦးစားပေးပြီးတော့မှသူတို့လုပ်တာပါကြောက်လွတ်ကွက်တွေကိုနင်းငါခွတူးလိုက်လို့ရှိရင်အဲ့ဒီကတူးတဲ့မြေစာတွေကဥရုချောင်းရောက်တဲ့ရေကြီးတယ်ရေရှမ်းတယ်ကျမ်းမြင့်ကြီးကမြင့်တက်ပြီးတော့မှဥရုချောင်းတွေအားလုံးပျက်စီးသွားပြီအဲ့လိုကိုဖြစ်နေပြီ။နောက်သူတို့ရဲ့တဲနှုံးမြေဒီကြောက်စလစ်ခဲတရားဒီလေယာမြေတွေအားလုံးပုံလန်းသွားတဲ့အတွက်တဘာဝပတ်ဝန်းကျင်ပျက်စီးသွားတယ်။အဲ့ဒီအတွက်ကိုကျွန်တော်ကထိန်းသိမ်းခြင်းလို့သူတို့လုပ်တာပါ
။ဖကန့်ဒေတာမှာစွန့်ပစ်မြေစာတွေဥရုချောင်းတွင်းမှာစုပုံလာတာကြောင့်နှစ်စဉ်ရေကြီးရေရှမ်းတာတွေဖြစ်တယ်လို့စွန့်ပစ်မြေစာပုံပြိုကျတာကြောင့်မကြာခဏလူသေးပျောက်ရှိနေပါတယ်။ဒါပြင်ဆယံတရားကြီးတွေကိုအသုံးပြုတူးဖော်တာကြောင့်တောတောင်ပြုံးတီးနေသလိုရင်မတော်တဆထိခိုက်မှုတွေကြောင့်ပေဆုံးတာတွေလည်းရှိနေပါတယ်။ဒီဥပဒေကြမ်းဟာမြမပြည်ကိုကမ္ဘာကျောက်စိဈေးကွက်တစ်ခုအဖြစ်ဖန်တီးဖို့လည်းရည်ရွယ်ထားကြောင်းဦးခမောင်မြင့်ကအခုလိုဆက်ပြောပါတယ်
။ကျွန်တော်တို့ကအခွန်အောက်တွေအားလုံးလျှော့ထားတယ်။အချောတဲ့လုပ်ငန်းကိုနိုင်ငံတကာကကျွန်တော်တို့ကရာခိုင်နှုန်းဖြင့်ရင်းနှီးမြှုပ်နှံမှုကိုပြုလုပ်စေတယ်။ထွက်လာတဲ့အချိုးတွေကိုမှကျွန်တော်တရခိုင်နှုန်းကောက်မယ်။နိုင်ငံသားရောင်းနေဆိုလို့ရှိရင်900ခိုင်နှုန်းကောက်မယ်။ယူပီက48ခိုင်နှုန်းကောက်တယ်။ပုံတုံးကတော့ကျွန်တော်ရှိမှအချိုးတဲ့လုပ်ငန်းကမဖြစ်မပျို့ဘူး။အချိုးတဲ့လုပ်ငန်းကိုလည်းလုတ်ကွင်ကွင်ပေးထားဖို့နိုင်ငံသားကုမ္ပဏီတွေ။ဥပေးလိုက်ပြီဆိုတော့တိရွက်ကုမ္ပဏီတွေဒီမှာလာဖွင့်မယ်။တိရွက်ပြီးမှသွားပြီးတော့မှတို့မဖွင့်တော့ဘူး။ပမာဒီမှာလာဆေးဝင်တည်ကြမယ်။အချိုးတဲ့လုပ်ငန်းတွေလုတ်ကြမယ်။ဒီမှာကြောက်မြဆေးကွက်ကြီးကြောက်ဆင်းဆေးကွက်အဓိကဖြစ်လာမယ်။မတူးဘဲနဲ့တောင်မှတို့စီကဝင်လာတဲ့ကြောက်တွေကိုပြန်လက်ခံပြီးတော့မှကျွန်တော်ကပ္ပဈေးကွက်ကြီးဖြစ်အောင်ကျွန်တော်လုပ်နေတာပါ
ဒီအတွက်နီးဥပဒေကိုတိတိကျကျရေးဆွဲဖို့လိုအပ်တယ်လို့လည်းပြောပါတယ်ဖာကန့်ဒေတာက Greenland တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအရက်ဘက်အဖွဲ့ရဲ့တာဝန်ကကိုနောင်လကတော့အစ်စ်ပြတ်ထမ်းတဲ့ဥပဒေနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ဥပဒေကကောင်းပြီးတော့ကျွန်တော်လက်သေးမှာလုပ်ဆောင်မှုအားနည်းတယ်ဆိုလို့ရှိရင်ကျွန်တော်ဘာမှမျှော်လင့်ကြတော့မရှိဘူးဥပဒေမထုတ်ပြန်တဲ့အချိန်မှာကြောင်မြတ်ဒီစီမင်းစည်းကမ်းတွေကိုအတင်းကြကြကြောင်ကြကြချိုးဖောက်နေတဲ့ကုမ္ပဏီတွေကိုတကယ်လဲကျွန်တော်တို့အပြစ်ပေးခဲ့တာမလို့အပြစ်ပေးခဲ့တယ်လေကျွန်တော်တို့မတွေ့ရသေးဘူးဒီဥပဒေဘလောက်ပဲထုတ်ထုတ်လက်သေးမှာမလုပ်နိုင်ဘူးဆိုရင်ကျွန်တော်တို့လောလောဆယ်တော့ကြောင်နေမှာမဟုတ်ဘူးဖက်ကန်ဒေတာမှာတော့ထုံနည်း၎င်းပဲဆက်ပြီးတော့ရှိနေသေးတယ်ပေါ့နော်အဲကြောင့်ကျွန်တော်တို့ပြောဖို့တော့စောလုံးပါသေးတယ်ဟုတ်
လက်ရှိဖာကန့်ဒေတာမှာလုတ်ကင်နေတဲ့ကြောင်မြတ်ကုမ္ပဏီတွေကိုဒေတာဆိုင်ရာအာဏာပိုင်တွေကရေးမြူရဲတဲ့အခြေအနေတွေရှိနေကြောင်းလည်းထောက်ပြပါတယ်။အခုအတည်ပြုလိုက်တဲ့2019ကြောင်မြတ်ရတနာဥပဒေမှာအများဆုံး5ဧကအထိပဲရှိတဲ့လုတ်ကွက်အကျယ်ဝန်းကို3နှစ်အထိတူးဖော်ခွင့်ရရှိမှာဖြစ်ပြီးတက်တန်းကိုနောက်ထပ်2ကြိမ်တိုးခွင့်ရရှိမှာဖြစ်ပါတယ်။အရင်2016ခုနှစ်ကဒုတိယကြိမ်ပြင်ဆင်တဲ့ကြောင်းမြတ်ရတနာဥပဒေမှာတော့အကျယ်အဝန်းဧက50နဲ့10နှစ်အထိကိုအကြီးစားကြောင်းမြတ်တူဖော်ရေးလုပ်ငန်းအဖြစ်ခွင့်ပြုထားတာဖြစ်ပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ